ေကဝက်ကတ်ပြဿနာဟာသက်ဆိုင်ရာအာဏာပိုင်တွေနှိရှေလာများမရှင်းလင်းမဲ့ထားခဲ့တဲ့ပြဿနာတစ်ခုဖြစ်ပါတယ်။ဒီကတ်ပြားကိုကင်ဆောင်ထားသူတွေကိုယ်တိုင်ကတ်ပြားရဲ့တရားဝင်မှုကိုမသိကြပါဘူး။ဒါပေမဲ့2010ရွေးကောက်ပွဲမှာဝက်ကတ်ကင်ဆောင်သူတွေကိုမဲပေးခွင့်ပြုလိုက်တာကြောင့်ဒီကတ်ပြားဟာအမျိုးသားမှတ်ပုံတင်ကတ်ပြားလို့အထင်ရောက်စေခဲ့ပါတယ်။ရခိုင်ပြည်နယ်မောင်းတော်မှာနေထိုင်သူဝက်ကတ်ကင်ဆောင်ထားတဲ့ကုန်သည်တအူးဖြစ်တဲ့ဂျမလူတင်ကတော့ဝက်ကတ်ဟာအမျိုးသားမှတ်ပုံတင်နဲ့အတူတူပဲဖြစ်တယ်လို့ပြောပါတယ်
။တင်မဲ့ဆိုတာဒီဝက်တင်လေးရလေပင်သွားတိုင်းဒီဥစ္စာနိုင်ငံခြားသွားဥပမာပတ်စပို့လို့စစ်ကြေးသွားကျောင်းသားသွားအဲ့ဒါနဲ့ဝက်တင်လေးဆိုတော့ဘာလို့ဘာမှဒီကိမရှိဘာနဲ့ဒါနဲ့ဘလို့အဆင်ပြေနေ။ဟုတ်တယ်မလို့လေခေတ်ဆက်လို့ရှောက်တော့ပြောရှောက်ဆိုင်တော့အဲ့ဒါပြတ်နေလား
။ဒါအပြင်ဝက်ကတ်ပြန်အပ်လိုက်သူတွေအနေနဲ့1982ခုနှစ်နိုင်ငံသားဥပဒေနဲ့အညီပြန်ပြီးရှောက်ထားဖို့ကိစ္စကိုလည်း white card ကင်ဆောင်ထားသူအများစုကလက်မခံကြပါဘူးနိုင်ငံကူးလက်မှတ်ထုတ်ယူတာကစပြီးရွေးကောက်ပွဲမှာမဲပေးခွင့်ရှိတာကိုဥပမာပေးနေပါတယ်တကယ် white card ဒိဗယ်နဲ့ပတ်သက်ပြီးအမျိုးသားမှတ်ပုံတင်ဦးစီးဌာနရခိုင်ပြည်နယ်ဦးစီးမှုဥခင်ဆိုးကတော့ white card ဟာယာယီမှတ်ပုံတင်ကပ်ပြားဖြစ်တယ်လို့အခုလိုပြောပါတယ်
ဒီဒါ NDD ဘတ်ဖတ်ဘကိလို့ခေါ်တာပေါ့အဲဒါကပ်ပြားရဲ့အယောင်ကအဖြူအောင်ဖြစ်တဲ့ပြည်သူများအလွယ်တကူဆိုပြီးတော့မှ5ကတ်လို့ခေါ်တာဖြစ်ပါတယ်ခင်ဗျာ5ဘင်း900ကျော်လောက်ရှိပါတယ်ခင်ဗျာပေါ်ဝါတက်တိုင်ငံလုံးကိုပြောတာပါခင်ဗျာကျွန်တော်တို့5ကတ်ခြင်ထားတဲ့ fashion နဲ့အထက်ကိုပြောတာနော်အဲ5ဘင်း900ဟာဘင်္ဂလီတမူတူရဲမဟုတ်ပါဘူးအိန္ဒိယတို့ပါကစ္စတန်တို့နီပေါ်တို့တရုတ်တို့မွန်ဝင်းတို့ကိုကန်တို့ခိုလိုလီရှော့တို့ဝအထူးတို့အထူးနှစ်တို့ဝအထူးလေးတို့ပါပါပါတယ်ခင်ဗျာ
ဒါပေမဲ့5ကတ်ထုတ်ပေးခဲ့တာနဲ့ပတ်သက်ပြီးလူတွေဟာနိုင်ငံသားဖြစ်ခွင့်သေချာသူတွေဖြစ်တာကြောင့် white card ထုတ်ပေးခဲ့တာလို့ငြင်းကုန်မှုလည်းရှိပါတယ်။တကယ်တော့ဒီကပ်ပြားနဲ့ပတ်သက်ပြီးအတိတ်ပဲဖွင့်ဆိုချက်အမျိုးမျိုးစုံနေကြပေမဲ့ white card တွေထုတ်ပေးထားပြီးတဲ့နောက်လဝကဌာနအနေနဲ့ဘာမှဆက်မလုပ်ဘဲနှစ်ပေါင်းများစွာဒီတိုင်းပြစ်ထားလိုက်ခြင်းဟာပြဿနာရဲ့အရင်းမြစ်ပဲဖြစ်တယ်လို့သုံးသပ်သူတွေလည်းရှိပါတယ်။ပြည်ထောင်စုဝန်ကြီးဦးခင်ကြီးကတော့ white card နဲ့ပတ်သက်ပြီးဒီကပ်ပြားဟာ1950ခုနှစ်မြန်မာနိုင်ငံတွင်နေထိုင်သူတွေကိုဥပဒေနဲ့အညီယာယီတက်တဲ့ကံလက်မှတ်ထုတ်ပေးထားခြင်းဖြစ်ပြီးနိုင်ငံသားအဖြစ်အသိမှတ်ပြုထားတာမဟုတ်ဘူးလို့ပြောပါတယ်ဒီပြောဆိုချက်နဲ့ပတ်သက်ပြီးမေးခွန်းထုတ်လာကြတာကနိုင်ငံသားအဖြစ်အသိမှတ်ပြုမထားသူတွေကို2010ရွေးကောက်ပွဲတုန်းကဘာကြောင့်များမဲပေးခွင့်ပြုခဲ့ပါသလဲဆိုတာပါအခုတစ်ခါမေလမှာကျင်းပဖို့စီစဉ်ထားတဲ့လူထုဆန္ဒခံယူပွဲမှာပါမဲပေးခွင့်ပြုခဲ့တယ်လဲဆိုတာလဲမေးခွန်းထုတ်เสียဖြစ်နေပါတယ်။ဒါပေမဲ့အခုတော့ဒီကပြားတွေတက်တန်းကုန်ဆုံးပြီးပြတ်အပ်ပါလို့အမိန့်ထုတ်လိုက်တာကြောင့် white card ကင်ဆောင်သူတွေမဲပေးခွင့်ဆိုတာဟာအလိုလိုပြက်ပြက်သွားပြီလို့အာဏာပိုင်တွေဘက်ကပြောပါတယ်။အခုဆိုရင် white card ကင်ထားသူအများဆုံးရှိနေတဲ့ရခိုင်ပြည်နယ်တွင်းကပြည်သူတွေဟာဒီကိစ္စပေါ်မှာတော်တော်လေးစိတ်ဝင်စားရှိနေကြပါတယ်။အစိုးရအနေနဲ့ပွင့်လင်းမြင်သာမှုရှိသင့်တယ်လို့မောင်တော်မြုပ်ကံဦးလာမြင့်ကပြောပါတယ
်ကျွန်တော်တို့သိချင်တာကလည်း white card ဆိုတဲ့အပိုင်းမှာ white card ဟာဒီသမန်ထားတဲ့ဟိုအရေးချင်းတစ်ခုပေါ်မှာပေးထားတဲ့ card တစ်ခုဖြစ်တယ်အဲ့ဒါကြောင့်ဒီ card ရဲ့အေးအပေါ်မှာဒါကိုသိမ့်ပြီးရဖာပေးမလဲဆိုတော့ဟိုအတခုတော့အဖြေတခုတော့အဲ့ဒီအချိန်ကပဲရှင်းသိမှလို့ကျွန်တော်ထင်မြင်ပါတယ်အဲ့ဒီအချိန်မှာအခုကကြတော့အဲ့လိုဝင်လင်းမြင်သာမှုအာနေအထက်ကြောင့်ပေါ့ဒီလူထုအဲ community နှစ်ခုရဲ့ချားတဲ့မှာဟိုအဟာလေးတစ်ခုဖြစ်နေတယ်အဲ့ဒီအဟာချောင်းလေးဒီ community နှစ်ခုရဲ့ဟိုနောက်ဘယ်လိုပြောမလဲဆိုတော့ကျွန်တော်တို့ရဲ့ community နှစ်ခုရဲ့ချားတဲ့မှာအဟာလေးတစ်ခုချောင်းနောက်ထပ်ဒီဟိုလေပြဿနာလေးဒီဖန်တီးလာနိုင်တယ်အစိုးရကအဲ့လိုများဟာထားသလားဆိုပြီးတော့အဲ့လိုလေတွေးနေကြတာလေကျွန်တော်လူတွေအများကြီးရှိကြပါတယ်
အာဏာပိုင်တွေအနေနဲ့ white card တွေကိုပြန်သိမ်းနေပေမဲ့ card တွေကိုပြန်သိမ်းပြီးအစားထိုးအဖြစ်နဲ့ဘယ်လို card အမျိုးအစားကိုထုတ်ပေးမှလဲအဲ့ဒီ card ကရောမဲပေးလို့ရမှလားစတဲ့မေးခွန်းတွေထွက်ပေါ်နေပါတယ်တစ်ချိန်တည်းမှာပဲယာယီသက်တည်ခံလက်မှတ်ကင်ဆောင်ထားသူတွေမဲပေးခွင့်ပြုခြင်းနဲ့ပတ်သက်ပြီးဖွဲ့စည်းပုံအခြေခံဥပဒေနဲ့ကိုက်ညီခြင်းမရှိဘူးလို့ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကဆုံးဖြတ်လိုက်ပါတယ်ဒီဆုံးဖြတ်ချက်ကိုဖေဖော်ဝါရီလ16ရက်နေ့ကပြည်ထောင်စုလွှတ်တော်ကိုစာပေးပို့ခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ဒီကိစ္စဟာ white card တွေကိုချက်သိမ်းလိုက်ပြီးဖြစ်တာကြောင့် ပြန်လည်ဖြည့်ရှင်းစရာမလိုဘူးဆိုတဲ့သဘောမျိုးနဲ့ပြည်တော်စုလွတ်တော်ကဘာမှထုတ်ပြန်ခြင်းမရှိခဲ့ပါဘူး။ဒါကြောင့်လူတွေရဲ့စိတ်ထဲမှာတော့ white card နဲ့ပတ်သက်ပြီးဘာမှရေရရာရာတည်တည်ချာချာမသိဘူးဖြစ်နေကြပါတယ်။အဓိကကတော့လူမျိုးရေးပြည်ပကတွေဖြစ်ပွားခဲ့တဲ့အုပ်စုတွေကြားမှာ white card ဟာပြဿနာဖြစ်စေတဲ့မိဘွားလေးတစ်ခုဖြစ်လာနေပြီလို့သုံးသပ်နေကြပါတယ်။တကယ်ကအာဏာပိုင်တွေဘက်ကပွင့်လင်းမြင်သာမှုရှိဖို့သာအရေးကြီးဆုံးပါလို့ပြောဆိုနေကြပါတယ်ခင်ဗျာ။